မင်္ဂလာပါရှင်2018ခုနှစ်ဧပြီလ9ရက်တနင်္လာနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ line meter 18 19နဲ့25တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်ကျမခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမသင်္ကီထိုက်ပါရှင်ဆီးရီးယားကလေတပ်အခြေစိုက်စခန်းကိုအစ္စရေးတို့လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားနဲ့ရုရှားကပြောဆိုလိုက်ပါတယ်။နျူကလ িয়ার ဖျက်သိမ်းရေးမြောက်ကိုရီးယားဘက်ကအမေရိကန်နဲ့ဆွေးနွေးလိုတဲ့အကြောင်းအမေရိကန်ထိပ်တန့်အရာရှိတို့ကပြောဆိုပါတယ်။ဒီသတင်းနေနဲ့အတူထိပ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာဆီးရီးယားမှာဓာတုအစိတ်သုံးပြီးတိုက်ခိုက်မှုကြောင့်အနည်းဆုံးလူ40သေဆုံးခဲ့ရတာနဲ့ပတ်သက်လို့အမေရိကန်သမ္မတကရုရှားနဲ့အီရန်တို့ကိုပြစ်တင်ဝေဖန်လိုက်ကြောင်းနိုင်ငံတကာသတင်းလွှာနဲ့အတူမြန်မာပြည်ဆိုင်ရာသတင်းလွှာမှာတော
့မြေပြင်အနေအထားတွေကတော့နှိပ်ထိုင်ုံတွေများနေတော့ကျွန်တော်တွေ့ရတယ်ဆိုတာကကောင်းတဲ့လက္ခဏာမဟုတ်ဘူးပေါ့လေငင်းကြမ်းရေးဖြစ်စဉ်ကတော့တော်တော်လေးကိုတုံ့ဆိုင်မှုတွေဖြစ်နေတယ်ဒီအချိန်တွေကိုကြော်လွားဖို့အတွက်ဆိုလို့ရှိရင်
27ရာစုပင်လုံညီလာခံတတရချင်းကျင်ပချင်းနီလာမတိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရတက်ကြစည်ရဲ့အရှိန်မြင့်လာတာဒါနဲ့ပတ်သက်လို့ UNFC ပြောခွင့်ရသူရဲ့ဝေဖန်ချက်နဲ့အတူနားဆင်ရမှာပါဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကရိုဟင်ဂျာဒုက္ခသည်စခန်းနဲ့စင်အန်ဒီရဲ့အကြောင်းကိုလည်းပြောပြပါမယ်ရှင်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုက်နဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ရှင်
ဆီးရီးယားနိုင်ငံအလဲပိုင်းကလေတပ်အခြေစိုက်စခန်းတစ်ခုအပေါ်ဒီကနေ့တနင်္လာနေ့မှာအစ္စရေးစစ်လေယာဉ်နှစ်စင်းကလေဗနန်ဝေဟင်ပိုက်နက်ထက်ကနေတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားနဲ့ရုရှားတို့ကပြောဆိုပါတယ်ဆီးရီးယားနိုင်ငံဟုံးစ်ပြည်နယ်တီဖိုးအခြေစိုက်စခန်းပေါ်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့အစ္စရေးစစ်တပ်ဘက်ကတော့မှတ်ချက်ပေးပြောဆိုတာမရှိပါဘူးအီရန်တပ်ဖွဲ့ဝင်တွေအပါအဝင်14ဦးသေဆုံးရတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်အီရန်တပ်ဖွဲ့တွေကအဲ့ဒီဒေသကနေအစ္စရေးပိုင်နယ်ထဲကိုအဝေးတိုင်းဒရုန်းယာဉ်တစ်စင်းဆစ်လွတ်ခဲ့တယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကအစ္စရေးဘက်ကဆွဆွဲတာပါဆီးရီးယားနိုင်ငံတွင်အီရန်စစ်ရေးပြစ်မှတ်တွေနဲ့ဆီးရီးယားလေကြောင်းကာကွယ်ရေးပြစ်မှတ်တွေကိုအစ္စရေးဘက်ကတိုက်ခိုက်တုံ့ပြန်ခဲ့ပြီးအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကလည်းအန်တီယေပိပုဂျိုးပန်းသူတွေဆက်ပြီးအထိနာစေရမယ်လို့ဂရိပြုပြောဆိုထားပါတယ်။ဆီးရီးယားနိုင်ငံပိုင်မီဒီယာကတိုက်ခိုက်မှုဟာအမေရိကန်ပြင်သစ်တို့လက်ချက်လို့အစောပိုင်းမှာပြစ်တင်ပြောဆိုခဲ့ပေမဲ့အမေရိကန်နဲ့ပြင်သစ်တို့ကတော့ငြင်းဆိုထားတာပါ။အမေရိကန်စစ်ဌာနချုပ်ပန်တဂွန်ပြောခွင့်ရကတော့အခြေအနေကိုအနိကတ်စောင့်ကြည့်နေတဲ့အကြောင်းဆီးရီးယားနိုင်ငံမှာဓာတုလက်နက်သုံးဆွဲနေသူတွေကိုတန်တမန်လမ်းကြောင်းနဲ့ထိန်းချုပ်ထားနိုင်ဖို့စ조사မှုကိုထောက်ခံတဲ့အကြောင်းဒီလိုမှမဟုတ်ရင်တော့တာဝန်ခံကြရမယ်လို့ကြီးညာချက်မှာပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့နျူကလ িয়ার ဖျက်သိမ်းရေးကိစ္စအမေရိကန်နဲ့ဆွေးနွေးလိုတယ်လို့ပထမဆုံးအကြိမ်တိုက်ရိုက်လှည့်ဝဲသတင်းစကားပါလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်အနေနဲ့သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံလို့တဲ့ဆန္ဒရှိတယ်လို့မြောက်ကိုရီးယားအစိုးရကိုယ်စားလှယ်ဘက်ကအခုလိုတိုက်ရိုက်စကားပါလိုက်တာလို့အမေရိကန်အကြီးအကဲရရှိသူကမနေ့ကထုတ်ပြောလိုက်ပါတယ်။American ရရှိတွေကပဲ American ဆိုရနဲ့မြောက်ကိုရီးယားဆိုရကိုယ်စားလှယ်တွေကြားဓာတ်ရိုက်လှုပ်ဝဲချိတ်ဆက်မှုတွေရှိနေတယ်လို့လည်းထုတ်ပြောထားပါတယ်။ Kim Jong Un အနေနဲ့အခုလိုဆွေးနွေးလို့ကြောင်းပြီးခဲ့တဲ့လတွေကပဲတောင်ကိုရီးယားကတဆင့် American ကိုလှုပ်ဝဲကန့်လန့်ခဲ့ပေမဲ့ဒီကိစ္စသတင်းမီဒီယာမှာလုံးဝမဟခဲ့ပဲအခုမှပထမဆုံးချိန်ဓာတ်ရိုက်အတည်ပြုပေးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့လတွေမှာပဲတောင်ကိုရီးယားရရှိတွေကသမ္မတ Trump ကိုအခုလိုဆွေးနွေးလို့ကြောင်းတဆင့်စကားပါပြီးခဲ့တဲ့ကသမ္မတ Trump ဘက်ကမေလမကုန်ခင်မြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တွေ့ဆုံလိုပါတယ်လို့ပြောခဲ့ပေမဲ့မြောက်ကိုရီးယားဘက်ကတိတ်ဆိတ်နေခဲ့တာကနေအခုလိုလှည့်ဝဲစကားပါလာတာပါဒါပေမဲ့မေလကုန်မှာလို့ဖို့ပြင်ဆင်နေတဲ့သမားဝင်ပထမဆုံးဖြစ်မဲ့ American မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲဘယ်နိုင်ငံမှာဖြစ်မဲ့ဘာတွေဆွေးနွေးမယ်ဆိုတာပါဝင်ဆွေးနွေးပွဲအသေးစိတ်အချက်အလက်တွေကိုတော့နှစ်နိုင်ငံလုံးကအခုချိန်ထိဖွင့်ပြောကြသေးပါဘူးခင်ဗျာ
American ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားလက်ရှိအခြေအနေတွေအရကုန်သွယ်ရေးဆွေးနွေးပွဲကျင်းပဖို့မဖြစ်နိုင်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောဆိုပါတယ်။အမေရိကန်နဲ့တရုတ်ကြားဘီလီယံချီတန်ဖိုးရှိတဲ့ပို့ကုန်တွေအပေါ်အပြန်အလှန်အခွန်တိုးကောက်ဖို့ချင်းချောင်နေတာနဲ့ပတ်သက်လို့ဒီကိစ္စအတွက်အဖြေတစ်ခုရှိလာမှာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကြိုတင်ခန့်မှန်းပြောဆိုပြီးနောက်တစ်ရက်မှာတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂမ်ရှောင်းကသတင်းထောက်တွေကိုတုံ့ပြန်ပြောဆိုတာဖြစ်ပါတယ်။ကုန်သွယ်ရေးအတားအဆီးတွေတရုတ်ဘက်ကဖယ်ရှားပေးရမှာဖြစ်ပြီးဒါဟာလုံးရမယ်မှန်ကန်တဲ့လုံးရလို့သမ္မတ Trump ကပြောဆိုထားပါတယ်။ဒါနဲ့ပတ်သက်လို့ဓာတ်ရိုက်အချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ အခွန်ကောက်တဲ့ကိစ္စကိုနှစ်ဖက်ပြန်လည်ဆောင်ရွက်မှာဖြစ်ပြီးညာနာပြစီမိုဘိုင်းခွင့်နဲ့ပတ်သက်လို့ညှိနှိုင်းအဖြေရှာမှာဖြစ်တယ်လို့အမေရိကန်သမ္မတထရန့်ကပြောသလိုနှစ်နိုင်ငံစလုံးရဲ့အနာဂတ်ကောင်းကျိုးအတွက်လှုံ့ဆော်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်တရုတ်နဲ့အမေရိကန်ပြည်ထောင်စုချာအခွန်တိုးကောက်ရေးအပြန်အလှန်ချင်းချောက်မှုတွေကြာကမ္ဘာအစုရှယ်ယာဈေးတွေလည်းကမောက်ကမဖြစ်ခဲ့ပါတယ်အခွန်တိုးကောက်မယ်လို့အစကပြောထားတဲ့တရုတ်သွင်းကုန်ဒေါ်လာဘီလီယံ50ဖို့အပြင်နောက်ထပ်ဘီလီယံ100တန်ဖိုးရှိတဲ့ကုန်တွေအပေါ်အခွန်ထပ်တိုးမယ်လို့သမ္မတထရန့်ကချင်းချောက်ပြီးတောက်ကြနေကတော့အမေရိကန်အစုရှယ်ယာဈေးတွေနှစ်ရာခိုင်နှုန်းကျော်ကျဆင်းခဲ့ပါတယ်ရှင
်တောင်ကိုရီးယားနိုင်ငံမှာနောက်သမ္မတဟောင်းတူဖြစ်တဲ့လီမြောင်ဘတ်ကိုလက်စားမှုနဲ့ငွေချေးတလွဲသွင်းမှုတွေနဲ့ထပ်တရားဆွဲလိုက်ပါတယ်ပြည်ခဲ့တဲ့တောက်ကြနေကပဲအရင်သမ္မတဟောင်းပတ်ကွန်ဟဲကိုလက်စားမှုနဲ့ထောင်ဒဏ်24နှစ်ချပေးလေးမှာပဲသူမရင်သမ္မတဖြစ်ခဲ့တဲ့လီကိုဒေါ်လာ10သန်းတောင်ကိုရီးယားထောင်ရေးအေဂျင်စီနဲ့ Samsung ကုမ္ပဏီတို့ကနေလက်ပေးတာယူခဲ့တယ်လို့တရားဆွဲလိုက်တာပါ2018ခုနှစ်ကနေ2008ခုနှစ်ကနေ2013ခုနှစ်အထိသမ္မတတာဝန်ယူခဲ့တဲ့လီကိုသူပိုင်တဲ့ကုမ္ပဏီကနေဒေါ်လာ33သန်းတလွဲသုံးခဲ့တယ်လို့လည်းအစိုးရတရားသူကြီးတွေကစွပ်စွဲလိုက်ပြီးပြီးခဲ့တဲ့လကပဲဖန်ဆီးထိမ့်သိမ်းလာခဲ့ပါတယ်အရင်ဟွန်တိုင်းကုမ္ပဏီအမှုဆောင်ရာရှိချုပ်ဖြစ်ခဲ့တဲ့တမျိုးချစီဝိုင်းလုပ်ငန်းရှင်လီဘက်ကတော့သူ့အနေနဲ့ဘာမှအမှားလုပ်ခဲ့တာမရှိဘူးလို့ညှင်းဆိုထားပြီးဒီဆွဲချက်ကနိုင်ငံရေးရာလှုပ်ကြံမှုသာဖြစ်တယ်လို့ပြန်ပြောထားပါတယ်တကယ်တော့သမရမဖြစ်ခင်ဆူးမျိုးတော်ဝင်ဖြစ်ခဲ့တဲ့လီအနေနဲ့အခုလိုလက်စားမှုနဲ့ရေးယူခံရတာကတောင်ကိုရီးယားတာဝန်ထမ်းဆောင်ခဲ့စဲနဲ့အနားယူသွားတဲ့သမရတွေထဲမှာ၄ဦးမြောက်ဖြစ်ပါတယ်ခင်ဗျာ
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှလာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုသမရတင်းမြောက်လိုက်တာကြောင့်အစိုးရအတွက်အင်အားသစ်တရက်ဖြစ်လာနိုင်တယ်လို့သုံးသက်သူတို့ကရှုမြင်ကြပါတယ်။သမရဦးဝင်းမြင့်ကပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူစဉ်ကလည်းလွှတ်တော်ရင်းမှာပြက်ပြက်သားသားပြောဆိုလုပ်ကိုင်တတ်သူလို့နာမည်ရခဲ့တာပါ။သမရဦးဝင်းမြင့်ဟာဒေါက်ဆန်းစုကြည်အပေါ်သစ္စာရှိနာဂန်သူတူဖြစ်ပြီးဒေါက်ဆန်းစုကြည်အနေနဲ့လုပ်ပိုင်ခွင့်အာဏာတချို့ကိုလွှဲပေးလိမ့်မယ်လို့မြန်မာနိုင်ငံရေးသုံးသက်သူဒေါက်တာရမျိုးသိန်းကရှုမြင်ပါတယ်။သမရကျန်းသစ္စာကျင်းဆိုပွဲမင်းကုန်းမှာလဲသမရဦးဝင်းမြင့်ကလူခွင့်ရေးတရင်လူလက်ခွင့်လိုအပ်ချက်ကိုပြောဆိုခဲ့သလိုအဂတိလိုက်စားမှုတိုက်ဖျက်ရေးအခြေခံဥပဒေပြင်ဆင်ရေးတို့ကိုကတိပြုပြောဆိုခဲ့တာပါ။သုံးသက်သူဒေးဗစ်မက်တီယဆန်ကတော့ပါတီရဲ့အမာခံအတွေ့အကြုံရှိတဲ့နိုင်ငံရေးသမားနောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူစဉ်ကာလအတွင်းစစ်တပ်နဲ့ရင်ဆိုင်လူချောင်းပြတ်တာထသူတို့ကိုရွေးချယ်လိုက်တာကစိတ်ဝင်စားဖို့ကောင်းတယ်လို့သုံးသပ်ပါတယ်။နိုင်ငံရေးသုံးသပ်သူဆိုင်းဝမ်ဆိုင်ကတော့တမရတဲ့ရွေးချယ်မှုဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်လာနိုင်တယ်ဆိုတဲ့အပေါ်မှာသဘောတူပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနရဲ့ Pacific Forum မှာသုတေသနပြုစုနေသူကိုနေရန်ဦးကတော့ဒေါက်ဆန်းစုကြည်ခေအလွန်NLD ပါတီတွင်မှအကွဲအပြားတွေဖြစ်လာနိုင်တဲ့အပေါ်စိုးရိမ်တယ်လို့သုံးသပ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအဖွဲ့အစည်းတွေအတွင်းအုပ်စုဖွဲ့တဲ့နိုင်ငံရေးရင်ကျင်းမှုကြောင့်အနာဂတ်မှာ NLD ပါတီတွင်အုပ်စုချင်းအပြိုင်မှုတွေတွေ့လာရနိုင်တယ်လို့ကိုနေရန်ဦးကထောက်ပြပါတယ်ရှင
်။ဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ဝန်ကြီးချုပ်သက်တမ်း၃ချိန်မြောက်ဖြစ်မနေ့ကဟန်ဂေရီရွေးကောက်ပွဲအတွင်းထပ်မံရွေးခန့်လိုက်ရပါတယ်။နိုင်ငံခြားကရွှေပြောင်းဝင်ရောက်လူသူတွေကိုလက်ခံရေးဆန့်ကျင်တဲ့ဝန်ကြီးချုပ်အော်ဘန်ရဲ့မူဝါဒကြောင့်အစပိုင်းရွေးကောက်ပွဲရလဒ်တွေရသူ့ရဲ့ Fidesz ပါတီလွှတ်တော်ထဲမှာနေရာအများစုရခဲ့ပြီးလွှတ်တော်မှာနေရာ၃ပုံ၂ပုံကိုရခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ညရွေးကောက်ပွဲရလဒ်ထွက်ပြေးချိန်မှာပဲအော်ဘန်ကငါတို့အောင်ပြီးဟန်ဂရီနိုင်ငံကိုငါတို့ကာကွယ်နိုင်ပြီဆိုပြီးထောက်ခံသူတွေကိုထုတ်ပြောခဲ့ပါတယ်။ဥရောပအတွင်းမွတ်စလင်ရွှေပြောင်းအခြေချလူသူတွေဝင်လာတဲ့အချိန်ခါမှာဒီရွေးကောက်ပွဲရလဒ်ကဟန်ဂရီနဲ့နိုင်ငံရဲ့ခရစ်စတန်ယဉ်ကျေးမှုကိုကာကွယ်ထိန်းသိမ်းနိုင်မှုအတွက်အောင်မြင်မှုကြီးဖြစ်တယ်လို့ဝန်ကြီးချုပ်အော်ဘန်ကဆိုပါတယ်။အော်ဘန်ကပဲဟန်ဂေရီဆိုရတဲ့တာဝန်ထမ်းဆောင်လာတဲ့သက်တမ်းစုစုပေါင်း၄ချိန်ရှိသွားပြီဖြစ်ပြီးဝန်ကြီးချုပ်ယာတူးမှာသက်တမ်း၃ချိန်မြောက်တာဝန်ထမ်းမှာဖြစ်ပါတယ်။အော်ဘန်ဟာနိုင်ငံခြားကဝင်ရောက်ရွှေ့ပြောင်းလာမှုကိုစန့်ကျင်သူအဖြစ်မဲဆွဲစည်းရုံးခဲ့ရမှာမွတ်စလင်ရွှေ့ပြောင်းဝင်ရောက်မှုကြောင့်ဟန်ဂေရီနိုင်ငံတဖြည်းဖြည်းပျက်စီးဆုပ်ယူလာပြီးနောက်ဆုံးပြတ်သုံးသွားမှာသေချာတယ်လို့ဆိုခဲ့ပါတယ်။ဒါအပြင် ဥရောပသမဂ EU အနေနဲ့လည်းဟန်ဂရီနိုင်ငံကိုဟန်ဂရီနိုင်ငံသားတွေလက်ထက်ကလွတ်ယူနေပြီးဥရောပယဉ်ကျေးမှုကိုညှဉ်းနှံစေမယ်လို့လည်းအိုဘန်ကဆွဆွဲခဲ့ပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံအနောက်ပိုင်းမွန်ဆာမြို့ကလို့ထဲကိုအသက်48နှစ်အရွယ်ဂျာမန်နိုင်ငံသားကကားနဲ့ဝင်တိုက်ခဲ့ရတဲ့အကြောင်းရင်းကိုမသိရသေးဘူးလို့အစိုးရရှင်းနေတွေကမနေ့တုန်းကပြောပါတယ်။နာမည်ထုတ်ပြန်မထားတဲ့ကားနဲ့ဝင်တိုက်ခဲ့သူအမျိုးသားကတော့ကားထဲမှာပဲသူ့ကိုယ်သူတနတ်နဲ့ပြစ်ပြီးတော့အဆုံးစီရင်ခဲ့ပါတယ်။ဒဏ်ရာရထားသူတွေက6ဦးတို့ကတော့စိုးရင်ရတဲ့အနေအထားမှာရှိတယ်လို့လည်းတာဝန်ရှိသူတို့ကပြောဆိုပါတယ်ရှင
်။ဆိုမာလီယာနိုင်ငံမှာဝင်ကြီးချုပ်နဲ့အာဏာလွန်ဆော့ဘက်ဖြစ်ပြီးလွတ်တော်ဥက္ကဋ္ဌနှုတ်ထွက်သွားပါပြီ။လွတ်တော်ဥက္ကဋ္ဌမိုဟာမက်အော့စမန်ဂျော်ဝါရီအပေါ်ယုံကြည်မရှိကြောင်းဆိုကိုဒီနေ့လွတ်တော်မှာပဲမဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာလွတ်တော်ဒီဥက္ကဋ္ဌကအခုလိုနှုတ်ထွက်သွားပြီလို့ဒီနေ့ကြေညာလိုက်တာပါ။ဝင်ကြီးချုပ်နဲ့သုံးပတ်ကြာအာဏာလွန်ဆွဲနေခဲ့တဲ့အောက်လွတ်တော်ဥက္ကဋ္ဌဂျော်ဝါရီအနေနဲ့အခုလိုနှုတ်ထွက်စာတင်ထားတယ်လို့လည်းဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာဝင်ကြီးကအင်တာနက် Twitter ကနေကြေညာခဲ့ပါတယ်။လွတ်တော်မဟာဆန်အာရဗ်အစီကလည်းဥက္ကဋ္ဌဂျော်ရီအနေနဲ့သမရမိုဟာမက်အဗ်တူလာဖတ်စ်မိုဂျူအကြံပေးသလိုနောက်ထပ်နိုင်ငံရေးရှေ့မတူနောက်မဆုတ်တာဖြစ်လာမှာကိုရှောင်ရှားနိုင်ဖို့အခုလိုနှုတ်ထွက်ခဲ့တယ်လို့ဆိုပါရခင်ဗျာ Direct from Washington The Voice
of America VOA တင်းလာနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါဒီနေ့ညနေခင်းသတင်းလွှာတွေကိုတော့စီးရီးယားမှာဓာတုအစိမ့်နဲ့တိုက်ခိုက်ခံရလို့လူ40သေဆုံးခဲ့ရတာနဲ့စပါမယ်ရှင်စီးရီးယားနိုင်ငံမှာပြီးခဲ့တဲ့စနေနေ့ကဓာတုအစိမ့်လက်နက်သုံးပြီးတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုရောအီရန်နိုင်ငံကိုပါပြစ်တင်ဝေဖန်လိုက်ပါတယ်ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ40လောက်သေဆုံးခဲ့ပါတယ်အစ္စလာမ်တပုံအုပ်စုနဲ့ယာယီအပြစ်ရက်စဲရေးပြက်ပြဲသွားခဲ့ပြီးတဲ့နောက်စီးရီးယားဆိုယာစစ်တပ်နဲ့ထိုးစစ်တပ်ရဲ့ထိုးစစ်အတွင်းကလိုရင်းဓာတုအစိမ့်သုံးပြီးတိုက်ခိုက်ခဲ့တာလို့ယူဆကြပါတယ်။ရုရှားနဲ့အီရန်နိုင်ငံတွေဟာစီးရီးယားသမ္မတဘက်ရှာအယ်အာဆတ်ကိုကာကွယ်ပေးနေပြီးသူ့စစ်တပ်ကလူမဆန်တဲ့လုပ်ရက်တွေလုပ်နေတာကိုလည်းခွင့်ပြုနေတယ်လို့သမ္မတထရမ်ကသူ့ရဲ့ Twitter မှာတင်းငွေနေကရေးပါတယ်။ VOA သတင်းတောက်စလာတီကာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုညာဝင်းအောင်ကပြောပြမှာပါရှင်
။စီးရီးယားမြို့တော်ဒမတ်စကတ်စ်နာကတဘုံတွေထိန်းချုပ်ထားတဲ့ဒါအိုမာမြို့ကိုပြန်ရဖို့စီးရီးယားအစိုးရတပ်ရဲ့ထိုးစစ်အတွင်းဓာတုအစိမ့်လက်နက်သုံးခဲ့တယ်လို့ယူဆနေကြတာပါဒီတိုက်ခိုက်မှုကြောင့်ကလေးငယ်တွေပိုအထိနာခဲ့ပြီးနိုင်ငံတကာကိုဒေါသထွက်စေခဲ့ပါတယ်စီးရုံရောက်လာကြသူတွေစီကကလိုရင်းဓာတုအစိမ့်နှံ့ရတယ်လို့အောက်ဆီဂျင်အလွန်အလောက်မရလို့သူတို့အရေးပြားတွေကပြာလဲလဲဖြစ်နေတယ်လို့မျက်မြင်တွေကပြောပါတယ်ဒါဟာလူမဆန်တဲ့တိုက်ခိုက်မှုဖြစ်ကြောင်းနဲ့စိတ်ပြက်မိကြောင်းအမေရိကန်သမ္မတထရမ်ကသူ့ရဲ့ Twitter မှာတင်းငွေတွေနေကရေးပါတယ်သောမတ်ဘော့ဆက်စ်ဟာအမိမြေလုံခြုံရေးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ
် This isn't just the United States. This is one of those issues on which every nation, all peoples have all agreed.
ဒီကိစ္စမျိုးကအမေရိကန်တနိုင်ငံတည်းနဲ့ဆိုင်တာတော့မဟုတ်ပါဘူး။ဒီလိုတိုက်ခိုက်မှုမျိုးကိုဘလို့မှလက်မခံနိုင်ဘူးဆိုတာဒုတိယကမ္ဘာစစ်နောက်ပိုင်းနိုင်ငံတိုင်းလူသားတိုင်းကသဘောတူလက်ခံထားကြတာပါ
။အနောက်နိုင်ငံတွေကစီးရီးယားအစိုးရကိုကူညီပံ့ပိုးနေတယ်လို့တူရကီသမ္မတRecep Erdogan ကဆူဆွဲပါတယ
် Hey but
Hey West when will you turn around and look at these children these women who are being killed
ကုတာမျိုးအရှိတ်ချမ်းမှာတတ်ခံနေရတဲ့ကလေးတွေအမျိုးသမီးတွေကိစ္စကိုအနောက်နိုင်ငံတွေထည့်များစဉ်းစားကြရလားကိုလုံနေတာတွေကရောမျှတရလားတွေးကြည့်ပ
ါ Syria မှာရှိတဲ့ American စစ်တပ်တွေကိုပြန်ရိုသိမ်းဖို့ဆန္ဒရှိကြောင်းသမ္မတ Trump ပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲ Syria မှာ chlorine ဓာတုအစိမ့်သုံးတိုက်ခိုက်မှုပေါ်လာတာပါကမ္ဘာလုံခြုံရေးနဲ့ပတ်သက်လို့အမေရိကန်ကလိုအပ်တာထက်တာဝန်ပိုယူထားတယ်လို့ Bosses ကပြောပါတယ
် It is time to move that pendulum back in a way that brings regional partners and others with equities in these matters all around the globe into putting their resources in
Syria ရေးနဲ့ပတ်သက်လို့အမေရိကန်စစ်တပ်ကအကာအကွယ်ပေးတာတခုတည်းနဲ့မလုံလောက်ပဲဒေတာရင်းမဟာမိတ်တွေကလည်းသူတို့အရေးမြစ်တွေတုံးပြီးလူသားချင်းစာနာမှုနဲ့အတူဒီကိစ္စအပေါ်မှာဝိုင်းဝန်းလှုပ်ဆောင်ဖို့လိုအပ်ပါတယ်ရှေ့လေပိုင်းနဲ့စီးရီးယားမှာဖြစ်နေတဲ့စီးရီးပရိပခ6ခု9ခုလောက်ကိုအမေရိကန်စစ်တပ်တခုတည်းကပဲဖြည့်ရှင်းပေးနိုင်မှာမဟုတ်ပါဘူး
။စီးရီးယားသမ္မတကိုထောက်ပံ့ကူညီနေတာတွေရပ်ပစ်ဖို့ရုရှားနိုင်ငံကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောင်းဆိုထားပြီးဓာတုလက်နက်သုံးတိုက်ခိုက်မှုတွေနောက်ထပ်ဖြစ်မလာရအောင်တားဆီးရေးမှာနိုင်ငံတကာအတိုင်းဝိုင်းနဲ့အတူလက်တွဲဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ရုရှားနဲ့စီးရီးယားတို့ကတော့ဓာတုလက်နက်သုံးတိုက်ခိုက်မှုမရှိခဲ့ကြောင်းညင်းဆိုထားပါတယ်။လွန်ခဲ့တဲ့တစ်နှစ်တိတိအချိန်လောက်တုန်းကလည်းစီးရီးယားအစ်ဒလစ်ဒေသကသဘုံတွေကိုစီးရီးယားအစိုးရတပ်ကဆရင်းတန်းငွေသုံးပြီးတိုက်ခတ်ခဲ့တာကြောင့်လူပေါင်း100လောက်သေဆုံးခဲ့ရပါတယ်ခင်ဗျာ
ရုရှားနဲ့
ဒီမနေ့ကမှ Facebook လူမှုကွန်ရက်ကိုအသုံးပြုပြီးတော့ဘာသာရေးလူမျိုးရေးပြည်ပခါဖြစ်လာအောင်လှုံ့ဆော်တာတွေအမုန်းပွားလှုံ့ဆော်မှုတွေရှိနေတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီမှဆွေးနွေးခဲ့တဲ့နောက်ရပ်ဖက်လူအဖွဲ့တွေရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့အလေးနက်ထားပြောဆိုလာပါတယ်။တစ်ဖက်မှာတော့ဒီအခြေအနေကိုကန်တွယ်လို့လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်သွားမလားစိုးရိမ်ချက်ကလည်းရှိပြန်ပါတယ်။ဒါကြောင့်မလို့ Facebook ကိုတုံးပြီးတော့အမုန်းပွားလှုံ့ဆော်ရေးသားမှုတွေလုပ်နေတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုတင်ပါရခင်ဗျာ။
မနက်ပိုင်းအင်္ဂါညတိုက်ရိုက်လေလံဆွေးနွေးကမှပါဝင်ဆွေးနွေးလဲဖို့ထမှန်ဖိတ်ခေါ်ပါရစေရှင်။27ရာစုပင်လုံးပြည်ထောင်စုငင်းချရေးညီလာခံတတိယကြိမ်ကျင်းပခြင်းနှီးကပ်လာတဲ့အချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်ပြီးနှစ်ဖက်အကြဆုံးလဲများတဲ့စစ်ရေးပြည်ပခအရှိန်မြင့်လာနေတာဟာငင်းချရေးအခြေအနေအနှိဋ္ဌာယုံဖြစ်လာတဲ့အနေအထားလို့UNFC ပြောခွင့်ရကဝေဖန်လိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးစီးနေတဲ့ငြိမ်းချမ်းရေးစကားဝိုင်းတွေကလည်းငြိမ်းချမ်းရေးဖော်ဆောင်မှုအတွက်အပြောသက်သက်လက်တွေ့ကျတဲ့လုပ်ရမဟုတ်ဘူးလို့ပြောပါတယ်။မြမငြိမ်းချမ်းရေးအလားအလာဘလို့ရှိပါသလဲ။မဆုမွန်စူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရေးကိုဥဆောင်အကောင့်ထဲပေါ်နေတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဒေသခံပြည်သူတွေရဲ့ Peace of နိုင်ငံရေးစကားဝိုင်းကိုမနေ့ပြန်ဧပြီလ10ရက်နေ့ AR တိုင်းမြောင်းမြမြို့မှာကျင်းပမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲပြည်ထောင်စုနိုင်ငံရေးညီလာခံ27ရာစုပင်လုံးရဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့အနေနဲ့ဆိုပြီးလူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းကိုမနေ့ဧပြီလ10ရက်နေ့ကသူကိုယ်တိုင်သွားရောက်ပြီးတော့နိုင်ငံရေးနဲ့နေဆက်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့ကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသဥက္ကဋ္ဌနဲ့အဖွဲ့တွေကိုတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုလိုမျိုးပြည်ထောင်စုအစိုးရအဖွဲ့ကိုယ်တိုင်ငြိမ်းချမ်းရေးလုပ်ငန်းတွေကိုဥဆောင်ဖော်ဆောင်နေချိန်မှာပဲကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစစ်တပ်တို့ကြားဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတော့အကြဆုံးကအတော်လေးများခဲ့တယ်လို့မျိုး NCA အပြည့်ရလက်မှတ်ထိုးထားတဲ့ကရင်မျိုးသားစည်းရုံးလက်အောက်ခံတပ်နယ်လေတိုက်ပွဲတွေဖြစ်နေတယ်လို့ရှမ်းမြောက်နယ်တအောင်းတပ်တွေနဲ့ကလည်းစည်ရေးတင်မာမှုတွေဖြစ်ပွားနေတဲ့အခြေအနေဖြစ်ပါတယ်။စည်ရေးပြည်ပခပြင်းထန်လာတဲ့အနေအထားကတော့မြန်မာငြိမ်းချမ်းရေးအတွက်အလားအလာမကောင်းဘူးလို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရဦးထွန်းစောကဝေဖန်လိုက်ပါတယ်
။ခုဖြစ်နေတဲ့အနေအထားတွေကတော့တော်တော်လေးကိုအနှုတ်တဘောဆောင်နေပါတယ်။ဆိုအားရစရာတော့မကောင်းဘူးပေါ့နော်။အမြေပြင်အနေအထားတွေကတော့အနှိမ့်ခံရုံနဲ့များနေတော့ကျွန်တော်တွေ့ရတယ်။ဒါကကောင်းတဲ့လက္ခဏာမဟုတ်ဘူးပေါ့လေကျွန်တော်တို့နေတာကတော့ငြိမ်းချမ်းရေးဖြစ်စဉ်ကတော့တော်တော်လေးကိုတုံ့ဆိုင်မှုတွေဖြစ်နေတယ်ဒီအချင်းတွေကိုကြော်လွှားဖို့အတွက်ဆိုလို့ရှိရင်တော့ဘယ်အကြောင်းပြတဲ့နဲ့မဆိုပေါ့လေနော်ဖြစ်နေတဲ့ကိစ္စရဲ့များအားလုံးကိုလက်နက်ကန်ပြီးနဲ့မဖြေရှင်းပေးနဲ့ပေါ့စပွဲပိုင်းမှာဖြေရှင်းဖို့ပဲလိုတယ်လို့ကျွန်တော်တို့မြင်ပါတယ် KNU နဲ့လည်းပဲတက်မှာငါးဘက်မှာဖောက်ပုံခိုင်မှာဖြစ်နေတဲ့ကိစ္စတွေလည်းအခုတည်းကအကျေလေးအောင်ဖြေရှင်းနိုင်ကြသေးဘူးပေါ့တပြိုင်တည်းမှာပဲ KNU နဲ့ဆိုလို့ရှိရင်လည်းပဲတောက်လျှောက်လိုလိုဖြစ်နေတယ်မိုက်ကစားတက်တီမီလောင်မဲ့ကိစ္စတွေဖြစ်တယ်။ NCA စာချုပ်လုပ်ကြတဲ့ကနေဒီအချက်တွေကိုထောက်ပြခဲ့တယ်ပေါ့နော်။ကျွန်တော်မြေပြင်မှာပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရန်တရားဆိုတော့ GMC ဆိုတော့ဖွဲ့ထားပြင်မဲ့လို့အဲ့ဒီအဖွဲ့ကနေပြီးတော့မှဒီပဋိပက္ခဖြစ်တဲ့ကိစ္စတွေကိုဖြေရှင်းနိုင်စွမရှိဘူးဆိုတော့တက်တီပြနေတာဖြစ်ပါတယ်။အဲ့ဒါကြောင့်နိုင်ငံတကာကနေပြီးတော့မှတမတ်ကြတဲ့မြန်မာနိုင်ငံပေါ်မှာဘက်လိုက်မှုကင်းတဲ့နိုင်ငံတကာဆိုးရွားရေးကိုယ်စားလှယ်တွေပါဝင်ပြီးတော့မှလေးလာစောင့်ကြည့်ရေးကိုလုပ်မှပဲဒီအနေထိုင်ုံတွေကိုကျွန်တော်ကထိန်းသိမ်းနိုင်မယ်လို့မြင်ပါတ
ယ်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်နဲ့လူငယ်တွေဒေသခံပြည်သူတွေနဲ့ငြိမ်းချမ်းရေးစကားဝိုင်းတွေဆွေးနွေးပြောဆိုနေကြပေမဲ့ဒီစကားဝိုင်းကရလာတဲ့ရလတ်တွေနဲ့တင်ပြချက်တွေအပေါ်မှာလက်တွေအကောင့်ထည့်ဖို့မှုကအားနည်းတယ်လို့ဆွေးနွေးဘက်ရွေးချယ်မှုတွေကလည်းမေးခွန်းထုတ်စရာဖြစ်တယ်လို့ UNFC ဦးထွန်းစွာကတုံ့တက်ပါတယ
်။ငြိမ်းချမ်းရေးစကားဝိုင်းပုံစံမျိုးကိုပြောတဲ့အခါမှာတော့လူထုကနေပြီးတော့မှဒီငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့အားမလို့အားမရကိစ္စတွေကိုတင်ပြတယ်။လက်တွေ့ချင်းနေမြေပြင်ချင်းနေနဲ့ကင်းကွာနေတာတွေရှိတယ်။ပြဿနာကိုဖြေရှင်းနိုင်တဲ့အနေအထားတွေကတော့အဲ့ဒီငြိမ်းချမ်းရေးစကားဝိုင်းကပေါ်ဆောင်နိုင်တဲ့အနေအထားတော့မရှိဘူးပေါ့နော်။နောက်ပြီးတော့ထောက်ပြတင်တာကတော့ဒီငြိမ်းချမ်းရေးစကားဝိုင်းမှာတက်လာဖို့အတွက်ကိုယ်စားလှယ်တွေကိုရွေးတဲ့အခါမှာဒီဆန့်ကျင်ဘက်အမြင်ပြောမဲ့ပုံပုံတွေကိုမရွေးဘဲနဲ့စကားပြောအဆင်ပြေတဲ့လူပုံပုံတွေကိုပဲရွေးချယ်တာကိုများများတွေ့ရတယ်ပေါ့နော်။အဲ့ဒါကြောင့်စကားဝိုင်းမှာပြောဆိုကြတဲ့အခါမှာနိုင်ငံတော်အတိုင်ပင်ခံက
လမ်းကြောင်းကြောင်းပေးတဲ့အဲ့ဒီ agenda setting ပေါ့နော်စီစဉ်အောက်မှာပဲလိုက်ပြီးတော့မှပြောနေကြတာကိုကျွန်တော်တို့တွေ့ရတယ်လက်တွေ့နေပေမှာလည်းပဲရှိနေတဲ့လူငယ်ကိုယ်စားလှယ်လူထုကိုယ်စားလှယ်တွေနဲ့စကားများများပြောဆိုမှုတွေကိုနိုင်ငံတော်တိုင်ပင်ခံကလုပ်မှပဲဟိုအကျိုးရှိမယ်လို့ကျွန်တော်မြင်ပါတယ
်သမရဦးသိန်းစိန်လက်ထက်တုန်းကတော့ NCA အပြည့်ရဲ့လက်မှတ်ထိုးတာကအဖွဲ့၈ဖွဲ့အခု NND ဆိုရလက်ထက်မှာတော့မွန်အဖွဲ့နဲ့လာဟုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကအပြည့်ရဲ့လက်မှတ်ထိုးတာက၂ဖွဲ့အလုံးပေါင်း၁၀ဖွဲ့နဲ့အပြည့်ရဲ့လက်မှတ်ထိုးနေကြပေမဲ့လည်းကြံတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရတို့ကြား NCA လမ်းကြောင်းပေါ်ကလက်တွေကောင်းထွဲဖို့ဆွေးနွေးမှုကလည်းအားရကျေနပ်စရာအခြေအနေမရှိဘူးလို့ခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွေ့အမှုလည်းဖြစ်တဲ့ဦးထွန်းစောကအခုလိုပြောပါရယ
်ကတ်တက်ချက်တွေနဲ့ဆန့်ကျင်ဘက်တွေတက်မတော်ဘက်ကနေလိုက်လုံနေတဲ့အတွက်အမြေပြင်မှာအဖို့ထည်တွေလည်းဖြစ်နေတယ်ကျွန်တော်တို့ UNFD ဘက်ကကျန်တဲ့ဖွဲ့တွေကလည်းပဲ NCA လမ်းကြောင်းပေါ်မှာဆက်သွားဖို့အတွက်ဒီဥစ္စာတွေကမေးခွန်းတွေဖြစ်လာနေတယ်ပေါ့လေအဲဒါကြောင့် NCA လမ်းကြောင်းပေါ်မှာဆက်သွားနိုင်ဖို့အတွက်ဆိုလို့ရှိရင် NCA ကိုလက်မရေးထိုးပြီးတော့ဆယ်ဖွဲ့ရှိပြီဆယ်ဖွဲ့ကနေပြီးတော့မှနော်သူရဲ့ NCA ပါသဘောတူညီချက်အတိုင်းအကောင့်တွေပေါ်ခွင့်ကိုမရဘူးဖြစ်နေတယ်အထူးသဖြင့်အားလုံးပါဝင်ရေးနဲ့တန်းတူတူရှိမှုဂုံတိတ်ခါရှိမှုတို့ကိုအဓိကအခြေခံအားဖြင့်ပေါ်ဆောင်ဖို့လိုတယ်လို့မြင်ပါတယ
်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအကြိမ်စည်းဝေးကိုတော့အခုဧပြီလကုန်မေလဆန်းမှာကျင်းပမယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လုံးကညှိနှိုင်းစည်းဝေးကနေဆုံးဖြတ်ထားပါတယ်ရှင
်မဆုမွန်ပြပြခဲ့တာပါရှင်ဘင်္ဂလားဒေ့ရှ်နဲ့ဇက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာစင်တွေဝင်ရောက်တိုက်ခိုက်ခံရမှုကိုအကာအကွယ်ပေးနိုင်ဖို့ UNHCR နဲ့တဘာဝထိန်းသိမ်းရေးနိုင်ငံတကာအဖွဲ့တို့ပူးပေါင်းပြီးဒုက္ခသည်တွေကိုပထမအဆင့်တင်ဒန်းပေးလေ့ကျင့်နေပါတယ်။ဒီအကြောင်းကိုတော့ AFP သတင်းဆောင်ပါကိုအခြေခံပြီးမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နဲ့ဇက်ကကုတပလောင်ဒုက္ခသည်စခန်းအဆင့်ရင်းစင်ကောင်ရေ90လောက်ရှိနေတဲ့တောနယ်ထဲမှာတိစောက်ထားတာပါ။ဟင်းလင်းပြင်ဖြစ်နေတဲ့တောင်ပူဇာရီပေါ်မှာယာယီတဲဖြင့်အိမ်တွေတိစောက်ထားတဲ့အတွက်စင်တွေအလွယ်တကူဝင်ရောက်တိုက်ခိုက်နိုင်ပြီးဒုက္ခသည်တွေအကာအကွယ်မဲ့ဖြစ်ကြရပါတယ်။ IUCN ခေါ်သဘာဝထိန်းသိမ်းရေးဆိုင်ရာနိုင်ငံတကာသမ္မတရဲ့ဌာနကိုယ်စားလှယ် Rakibul Amin ကဒုက္ခသည်စခန်းတွေကိုစင်တွေဘာကြောင့်တိုက်ခိုက်တယ်လဲဆိုတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါတယ်။
This Kutupalong camp was established in middle of the
Kutupalong Dukha de Sakhan ha sin rue sare cha ni chan ne niya ma di saut thar ba de ka dan pyo wa yin sin rue phyet tan twa la le lan chang ko sakhan ga pait thar de lu phin ni ba de da chaung le sin tai khait de an rue chaung lu se yauk the ma ne de soun ga ya pi ba bi sin rue ga sakhan ko po man dai me phyet pi twa ko chu sa ni cha da ba di lan ko phyet pi myama ba ko sin rue ga twa ba de pi lo Bangladesh ba ga na country ko byan pi wan lan cha ba de sin rue ho ba di ba phyet pi twa la ni cha da myo se lai shi ni ba bi
ဒါကြောင့်စင်တွေမျိုးမတုံအောင်တစ်ဖက်မှာကာကွယ်ထိန်းသိမ်းစောင့်ရှောက်နေပြီးရိုဟင်ဂျာဒုက္ခသည်တွေကိုလည်းစင်တွေတိုက်ခိုက်မှုအန္တရာယ်ကအကာအကွယ်ပေးနိုင်အောင်ဆောင်ရွက်နေကြောင်းရာကီဘူးအာမင်ကပြောပါရယ်စင်အုပ်အန္တရာယ်ကာကွယ်ရေး IUCN နဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီတို့ပူးပေါင်းပြီးဒုက္ခသည်စခန်းတွေမှာသင်တန်းတွေပေးနေကြပါရယ်ရိုဟင်ဂျာဒုက္ခသည်တဦးကတော့စင်တွေကိုဘလို့မောင်းထုတ်ရမလဲဆိုတဲ့နီလန်ကိုတင်တန်းကနေသိရှိထားတဲ့အတွက်အန္တရာယ်ကိုကာကွယ်နိုင်မယ်လို့ဆိုပါရယ
် AR for the tege
AR for the not the second ကိုဝင်လာရင်တော့တောထဲကိုပြန်ပြီးတော့မောင်းထုတ်နိုင်မှာပါကျွန်တော်တို့ကတင်တန်းတွေပေးထားပြီးပါပြီ
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကရိုဟင်ဂျာဒုက္ခသည်တွေဟာစင်အန္တရာယ်တာမကတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအန္တရာယ်နဲ့လည်းရင်ဆိုင်နေရပါတယ်ဒီအခြေအနေတွေကိုရင်ဆိုင်ကျော်လွှားနိုင်ဖို့တစင်မြင့်တစင်အကောင့်ထဲပေါ်ဖြည့်ရှင်းဆောင်ရွက်သွားမှာဖြစ်တယ်လို့ UNHCR အကြီးတန်းအရာရှိ Elizabeth Pulster ကပြောပါတယ
် We recognize the environmental effect
တဘာဝဝန်းကျင်ဆိုင်ရာထိခိုက်မှုတွေအဖက်ဖက်မှာရှိနေတယ်ဆိုတာကိုကျွန်တော်တို့နားလည်ထားပါတယ်ဒါပေမဲ့အခုလိုဆင်တွေနေထိုင်တဲ့နေရာမှာရှိနေတဲ့ဒုက္ခတွေအပေါ်မှာကြလာနိုင်တဲ့အန္တရာယ်ကိုရောပါသက်သာစေဖို့အတွက်ဆောင်ရွက်တာကပထမအဆင့်ဖြစ်ပါတယ်။နောက်ပိုင်းမှာတော့တစ်တောတွေပြန်ပြီးစိုက်ပျိုးတာဒီမှာရှိနေတဲ့ဆင်တွေအတွက်မထိခိုက်ရအောင်စီမံဆောင်ရွက်တာတွေကိုလုပ်သွားဖို့ရှိပါတယ
်။ကုတပလောင်ဒုက္ခတွေစခန်းမှာအစ်စ်ရောက်ရှိလာတဲ့ရိုဟင်ဂျာ6သိန်းကျော်ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ဩဂုတ်လကမြန်မာလုံခြုံရေးတပ်တွေအင်အားသုံးဖိနှိပ်မှုကြောင့်ထွက်ပြေးလာကြသူတွေဖြစ်ပါတယ်။သူတို့နေရပြန်လာရေးမြမအစိုးရဘက်ကစတင်ဆောင်ရွက်နေပြီဆိုပေမဲ့ရခိုင်ပြည်နယ်ဘက်ကကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့ကုလသမဂ္ဂလက်ထောက်အတူရေးမှုချုပ်အာဆူလာမူလာကတော့ဒုက္ခသည်တွေပြန်လည်နေရချထားရေးမြမဘက်ကအစင်သစ်ဖြစ်နေတာမတွေ့ရဘူးလို့6ရက်ကြာခီးစဉ
်မှန်ရင်ချင်းနိုင်ပြပြသွားတာပါရှင်အခုတော့တကြံတေးလက်ဆောင်ထုတ်လွှင့်ခြင်းရောက်လာပြီဖြစ်လို့အဆိုတော်ရှီရဲ့ရက်မြတ်တကြံဆိုတဲ့တခြင်းကိုနှာစင်ကြရအောင်ပါရှင် ဆိုတော့ရှီရဲ့ရက်မြတ်တကြမ်းဆိုတဲ့သတင်းကိုနားဆင်ကြရတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ကြရမှာပါ။ LINE Meter 19 25နဲ့32တို့ကနေနားဆင်နိုင်ပါတယ်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်။
ဆီးရီးယားလေပိုင်းကလေတပ်အခြေစိုက်စခန်းတစ်ခုအပေါ်ဒီကနေ့တနင်္လာနေ့မှာအစ္စရေးစစ်လေယာဉ်နှစ်စင်းကလေဗနန်ဝေဟင်ပိုက်နယ်ထဲကနေတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားနဲ့ရုရှားတို့ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံဟ ோம் စ်ပြည်နယ်တီ4အခြေစိုက်စခန်းအပေါ်တိုက်ခိုက်ခဲ့တယ်ဆိုတဲ့ပတ်သက်လို့အစ္စရေးစစ်တပ်ဘက်ကတော့မှတ်ချက်ပေးပြောဆိုတာမရှိပါဘူး။အီရန်တပ်ဖွဲ့ဝင်တွေအပါအဝင်14ဦးသေဆုံးတယ်လို့ပြည်တွင်းအခြေစိုက်ဆီးရီးယားလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့နျူကလ িয়ার ဖြတ်သိမ်းရေးကိစ္စအမေရိကန်နဲ့ဆွေးနွေးလိုကြောင်းပထမဆုံးအချိန်တိုက်ရိုက်လျှို့ဝှက်သတင်းစကားပါလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံလို့တဲ့ဆန္ဒရှိတယ်လို့မြောက်ကိုရီးယားကိုယ်စားလှယ်ဘက်ကအခုလိုတိုက်ရိုက်စကားပါတာလို့အမေရိကန်အကြီးအကဲအရာရှိတဦးကမနေ့တုန်းကထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားလက်ရှိအခြေအနေတွေအရကုန်သွယ်ရေးဆွေးနွေးပွဲကျင်းပဖို့မဖြစ်နိုင်သေးတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာပြောဆိုပါတယ်။အမေရိကန်နဲ့တရုတ်ကြားဘီလီယံချီတန်ဖိုးရှိတဲ့ပို့ကုန်တွေအပေါ်အခွင့်အရေးအပြန်လှန်တိုးကောက်ဖို့ချင်းချောင်နေတာနဲ့ပတ်သက်လို့ဒီကိစ္စအတွက်အဖြစ်တစ်ခုရှိလာမှာဖြစ်တဲ့အကြောင်းသမ္မတထရန့်ပြောဆိုပြီးနောက်တည့်မှာပဲတရုတ်ဘက်ကအခုလိုတုံ့ပြန်တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာနောက်သမ္မတဟောင်းတဦးဖြစ်တဲ့လီမြောင်ဘက်ကိုလက်စားမှုငွေကြေးအလွဲသုံးစားလုပ်မှုတွေနဲ့ထပ်ပြီးတော့တရားစွဲဆိုလိုက်ပါတယ်ရှင်
။တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Linus Ringers ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOA ကအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this is...